အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တပရဒက်ရှ်ပြည်နယ်မှာမိုးတဲထန်စွာရွာသွန်းနေတာမှာအိမ်တွေပြိုကျပြီးတော့ရေကြီးရေရှမ်းမှုတွေဖြစ်နေတယ်လို့မိုးရွာသွန်းမှုနဲ့ဆက်စပ်တဲ့မတော်တဆမှုတွေကြောင့်နှစ်ရက်အတွင်းလူပေါင်း49ဦးထပ်မံတေဆုံးခဲ့ရပါတယ်။ပြည်နယ်နေရာတချို့မှာမိုးကြီးရွာကအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရပြီးဆာဟာအန်ပါမြို့မှာလည်းလူ70ဦးထပ်မံတေဆုံးခဲ့ရတယ်လို့အကူအညီပေးရေးကော်မရှင်နာယုံပြောခွင့်ရသူကဒီကနေ့အတည်ပြုပြောဆိုပါတယ်။ဥတ္တပရဒက်ရှ်ပြည်နယ်ဝန်ကြီးချုပ် UG အာဒီယာနာကမိုးအကြီးအကျယ်ရွာသွန်းနေတဲ့မြို့နယ်အလုံးကိုတွားရောက်ကြည့်ရှုဖို့အဲ့ဒီကဒေသခံတွေကိုသတိပေးဖို့ဦးဟောင်းနေတဲ့အဆောက်အုံတွေကိုရှာဖွေပြီးအဲ့ဒီမှာနေထိုင်သူတွေကိုဘေးလွရာရွှေ့ပြောင်းဖို့သူရဲ့အကြီးတန်းတာဝန်ရှိသူတွေကိုညွှန်ကြားထားတယ်လို့ပြည်내အစိုးရပြောခွင့်ရသူကပြောပါရယ်။မိုးတံအပြင်းထန်ခံစားခဲ့ရသူတွေကိုချက်ချင်းငွေကြေးထောက်ပံ့ပေးဖို့နဲ့ဆေးဝါးကုသဖို့ခံယူဖို့လိုအပ်နေသူတွေကိုအကူအညီတွေပေးနိုင်ရေးလမ်းညွှန်ချက်ကိုလည်းထုတ်ပြန်လိုက်တယ်လို့ပြောခွင့်ရသူကဆိုပါရယ်။အိန္ဒိယနိုင်ငံရဲ့လူဦးရေအထူးထားဆုံးဖြစ်တဲ့ဥတ္တပရဒက်ရှ်ပြည်နယ်မှာလာမယ့်48နှစ်အထိမိုးဆက်လက်ရွာသွန်းမယ်လို့မိုးလေဝသဌာနတာဝန်ရှိသူတွေကခန့်မှန်းထားပြီးစာတင်ကြောင်းတွေကိုလည်းပိတ်ထားပါရယ်။